စကိုင်းတိုင်းမုံရွာမြို့မှာတော့ဒီမြို့ဝင်လမ်းမကိုအောက်တိုဘာလ4ရက်ညနေပိုင်းကမြန်မာစစ်တပ်ဘက်ကနေမြေတူးဆက်နဲ့တူးဆွဖျက်ဆီးခဲ့ပါတယ်။တခါဒီကနေ့မနေ့ပိုင်းမှာလည်းမုံရွာမြို့ကနေလဲစင်တက်ကြဲချင်းစတဲ့ရွာတွေကိုသွားတဲ့လမ်းမကြီးကိုဖြိုချဖျက်ဆီးလိုက်တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုမုံရွာမြို့နဲ့ဆက်သွယ်ရေးအတွက်အဓိကကျတဲ့လမ်းမကြီးတွေကိုဖျက်ဆီးလိုက်တာကြောင့်စီးပွားရေးဆက်သွယ်ရေးအရာဒေသခံတွေအတွက်ထိခိုက်နစ်နာမှုတွေအများကြီးရှိနေတယ်လို့စစ်ရေးအခြေအနေတွေလည်းပိုပြီးတင်းမာလာမဲ့လက္ခဏာလားဆိုပြီးတော့စိုးရိမ်မှုတွေလည်းရှိနေတာပါ။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မဆုမွန်ကပြောပြမှာပါရှင
်။မုံရွာမြို့အဝင်အဓိကလမ်းမကြီးပေါ်မှာမြမစစ်တပ်ကဖြတ်သွားတိုင်းမကြာခဏမိုင်းပေါက်ကွဲမှုတွေရှိခဲ့ပြီးတဲ့နောက်မှာဒီလမ်းမကြီးကိုအာဏာပိုင်တွေဘက်ကမြေတူးဆက်နဲ့လာရောက်ဖျက်ဆီးလိုက်တာပါ။လုံခြုံရေးအရာစစ်တပ်ဘက်ကအသုံးမပြုတော့တဲ့လမ်းဖြစ်တယ်လို့မုံရွာဒေသခံကိုတန်းကျော်ဦးကအခုလိုပြောပြပါဗျာ
။အဓိကကတော့အဲ့ဒီမုံရွာအမြင့်လမ်းကသူတို့ဖြတ်တာကမုံရွာမြို့အဝင်တိုင်းလေးမှာသူတို့ကလမ်းကိုသူတို့ကဒီမြောင်းပုံစံမျိုးပေါ့နော်။အဲ့ဒါကတ်ရလမ်းကြီးပြ။အဲ့ဒါရေငမ်းမုံစံမျိုးတူးပြီးတော့ဒီဟိုဘက်နဲ့တဘက်ကိုဆံကြောကားရယ်ပေါ့နော်ဒီလူရောကသွားလို့မရအောင်သူကဖြတ်လိုက်တာပေါ့ဆိုအဓိကတော့သူတို့ရှင်းပါရဲ့ဟိုအဲ့ဘက်လမ်းကျော်လေးမှာကဟိုသူတို့စစ်ကောင်စီတပ်သားတွေကမရှင်းရဲဘူးပြအဲ့လမ်းကျော်ဘာလို့မရှင်းရဲလဲဆိုတော့ဟိုလမ်းကျော်တစ်ကျော်လုံးမှာကဒါကြီးတချို့နေရာတွေမှာကဒီဟိုကာကွယ်တပ်သားတွေရဲ့ဒီမိုင်းဆွဲတက်ခန်းမှုတွေရှိတဲ့ခါကျတော့သူကအဲ့ကားနဲ့ဆင်းလိုက်ဆင်းလိုက်မှာအတူပြောက်နေတယ်များလာများသူကကားနဲ့ဟိုတော်တော်ခုနောက်ပဲမရှင်းတော့တာပေါ့နော်မရှင်းတော့ခါကျတော့သူတို့လည်းတုံ့ပြန်ရမယ့်တူတူကတော့သူတို့တွေဒီပြည်သူတွေကိုတစ်ခွက်ရောက်စီအောင်တမင်တကာကိုပဲဟိုရုပ်မာတဲ့လမ်းတုံးပြီးတော့ဖြတ်လိုက်တယ်လို့ကျွန်တော်လည်းယူဆတာပေါ့
မုံရွာအမြင့်လမ်းဘေးတစ်လျှောက်ကကြေးရွာတွေကမုံရွာမြို့တွေကိုဝင်တဲ့အခါမှာတော့ဒီလမ်းကိုပဲအဓိကတုံးရတာပါအခုဒီလမ်းကိုဖျက်ဆီးလိုက်တဲ့အတွက်အဲ့ဒီလမ်းတစ်လျှောက်မှာရှိတဲ့ဆယ်ရွာကျော်လောက်ဟာမုံရွာမျိုးနဲ့ဆက်သွယ်ရေးရောင်းဝယ်ရေးတွေခက်ခဲကုန်တာကြောင့်စီးပွားရေးအရာထိခိုက်မှုတွေလည်းရှိတယ်လို့ကျန်းမာရေးအရာလည်းတွာလာရေးအခက်အခဲတွေရှိနိုင်တယ်လို့မုံရွာမျိုးကကိုတန်းကျော်ဦးကဆက်ပြောပါတယ်
။အဲ့ဒီလမ်းကဘယ်လောက်ထိရေးပါလဲဆိုအဲ့ဒီဒီအမြင့်လို့အမြင့်ရတဲ့ဒီမုံရွာဖြစ်ပေါ့နော်ဆိုတော့ဟိုလမ်းကျော်တစ်ကျော်လုံးမှာရှိတဲ့ခြေရွာကြီးအများကြီးရှိတယ်ဒီ85လောက်ပဲရှိမယ်ထင်တယ်ပေါ့နော်ကျွန်တော်အဲ့အဲ့ဒီကြေးရအကုန်လုံးကဒီမုံဝါလေးကိုအဲ့ဒီပံကြောတကြောလေးအဆုံးပြပြီးတော့ကျွန်တော်တို့ကဝင်ရတာဘူးကြဝင်ရတဲ့အနေအထားတစ်ခုမှာအဲ့လိုမျိုးလမ်းပိတ်လိုက်တဲ့ခါကျတော့အဲ့ဒီကြေးရမှာရှိတဲ့ဒီလူစုအနေနဲ့ကဒီမြို့နဲ့အဆက်တွေလမ်းကြီးဆက်တွေတက်သွားနေတဲ့ခါမျိုးလည်းရှိတယ်နောက်တစ်ခုကဒီဈေးရောင်းနဲ့ဈေးတွေဆိုတော့ပို့ပြီးဆက်ကြဖြစ်တယ်ပေါ့တို့ဒီအနေနဲ့ကတော့ဒီလမ်းကြောအမိတော်ပြပြီးတော့သွားတာဖြစ်တယ်အခုဆိုအဲ့လမ်းကြောမတုံးရတဲ့ခါကျတော့ဟိုတက်နိုင်နေရတယ်ပေါ့နော်ဝေးသွားတာကြောင့်သူတို့လည်းခက်ခဲလေးပုံများသွားတယ်ပေါ့သောက်ဝင်နေရတော့ပြီးတော့လက်ပတ်ဆက်တွေရတော့ဟိုအများကြီးခက်ခဲဖြစ်တယ်ပေါ့မပြည်သူတွေနဲ့ကျမကြီးကတခုဖြစ်နေတာမျိုးဖြစ်ပြီးမြို့နဲ့ဟိုမြို့နဲ့ဒီကြီးပါနဲ့ကိုသူတို့ကအဆက်ပြတ်ပြတ်စီခြင်းနဲ့တဘောမျိုးနဲ့ဟိုအရေးလဲပြည်သူတွေတက်လို့ဒီကအရေးကြီးရလာဖြစ်တဲ့ပေါ့ဒါပြည်ပြည်နဲ့တမင်တကာကိုသူတို့ကလွတ်လိုက်တာပေါ့လေ
အောက်တိုဘာလ5ရက်ဒီကနေ့မနက်အစောပိုင်းမှာလေစင်ရွာနဲ့တက်ကြွင်ကြေးရွာတွေဘက်ကိုသွားတဲ့မုံရွာမျိုးနဲ့ဆက်သွယ်ထားတဲ့နောက်ထပ်လမ်းမကြီးတစ်ခုကိုမြန်မာစစ်တပ်ကထပ်ပြီးတော့ဖျက်ဆီးခဲ့ပါတယ်
။ဒီနေ့မနက်ပိုင်းမှာလေကျွန်တော်တို့ဒီဟိုမုံရွာနဲ့ဒီလေစင်တက်ကြွင်ရွာတွေဘက်ကိုသွားတဲ့လမ်းကြောတစ်ကျော်ရှိတယ်ပေါ့နော်။အဲလမ်းကြောနဲ့သူတို့ကဟိုဖျက်လိုက်တယ်ပေါ့။ဥပမာမုံရွာဆိုရင်ဒါအများဆုံးလေစင်နဲ့တက်ကြွင်တို့ဆိုတာစစ်ကြောထိုးခံရတဲ့ရွာတွေတို့တစ်ခုဆိုရင်အဲလိုပဲစစ်ကြောတွေပတ်တက်ပြီးရွာတွေနေမှုရှိုးလေးလုပ်တဲ့ရွာတွေအဲဒီရွာတွေကိုသွားတဲ့မောင်ရွာနဲ့ဆက်သွယ်ထားတဲ့ဒီလမ်းဝင်လေသူတို့ဒီနေ့မနေ့ကမှဘူရကနဲ့ထိုးဖြတ်သွားတယ်ပေါ့နော
်မောင်ရွာနဲ့ကျေးရွာတွေအကြားလမ်းတွေဖျက်ဆီးခံထားရတဲ့အတွက်သွာလာဆက်သွယ်ရေးခက်ခဲလာမယ့်အရေးနဲ့စစ်တပ်နဲ့ PDF တပ်ဖွဲ့တွေကြားတိုက်ပွဲတွေပိုတိုးလာနိုင်တဲ့အခြေအနေလားဆိုပြီးဒေသခံတချို့ကလည်းစိုးရိမ်နေပါတယ်မောင်ရွာဒေသခံကိုတန်းကျော်ဦးကအခုလိုဆက်ပြောပါတယ
်အဓိကကတော့ဒီလိုဒီကျေးရွာတွေနဲ့အဲ့လိုဖတ်တယ်ချမနော်ပုံမှန်တောင်းတကြလမ်းမကြီးပေါ့နော်အဲ့လိုမျိုးဖျက်ချလိုက်တဲ့ပုံစံမျိုးဖြစ်နေတာပေါ့သူဘာရည်စက်လုပ်လဲတော့ကျွန်တော်တို့ဟိုကောင်းကောင်းကြီးမသိရဘူးပေါ့နော်အလုံးစုံရေးအခြေအနေကတော့အခုဒီအမြင့်ဘက်တကြောဆိုလဲတာပြည်သူတွေကဘာဖြစ်ဖြစ်ဟိုချုပ်ချက်လက်နေရတာပေါ့စီရေးရကတော့မတင်းမာတဲ့ခါကျတော့စီသေးချောင်းမပြည်သူလည်းရှိတယ်ပြီးတော့ကောလောဟာလာတဲ့တွင်လည်းကြားရတယ်ပေါ့နော်စီချောင်းလေးပုံမယ်တို့ပြီးတော့အခုလိုမျိုးလမ်းလေးတော့ဖျက်လိုက်တဲ့ပုံမှာလည်းပြည်သူတွေကဟိုသူတို့ဘုကဘယ်ဟိုစီရေးရကပေါ်ပြီးတော့အားဆိုင်လာမလားပေါ့အဲ့လိုမျိုးစိုးရင်ကြလေးလေးကတော့ရှိတယ်ဒီလူလေးအနေနဲ့ကတော့ဒါဟိုအထိတ်တနက်လေးတစ်ချက်နေကြပေါ့
စကိုင်းတိုင်းအတွင်းမှာတော့အိုးရင်ဆုံခွာထွက်ပြေးတိန့်ချောင်နေရတဲ့စစ်ချောင်ပြည်သူအရေးအတွက်ကပို့ပြီးတော့မှတိုးလာနေပါတယ်ပြည်သူကာကွယ်ရေးတပ် PDF တွေဟာလည်းကျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြမစစ်တပ်ဘက်ကဆွတ်ဆွဲထားတယ်လို့နေနေရှင်းလင်းတဲ့စစ်စင်ရေးတွေလည်းပို့ပြီးတော့တိုးလာနေပါတယ်ရှင်
မဆုမွန်ပြောပြသွားတာပါ